ဟုတ်ကဲ့အင်္ဂလိပ်ဥညောင်းခင်ဗျာဒီနေ့စစ်ဆိုးရသတင်းစာတွေမှာနိုင်ငံရေးပါတီများမှမုံတင်ရဲ့ဥပဒေထွက်လာပါတယ်ဒီထဲမှာပုံမှန်30နဲ့7နှစ်တူရဲ့ဖော်ပြချက်တွေရဆိုရင်အဲဒီကန့်သက်ချက်စည်းကမ်းတွေဟာဒေါ်ဆန်းစုကြည်နဲ့2010ပါဝင်နိုင်မှုမရှိအောင်ကန့်သက်ထားတာတွေတွေ့ရပါတယ်အခြားပြလဲ NLD ပါတီရဲ့ရည်တည်ချက်နဲ့တိုင်းရိုက်ပတ်သက်နေတဲ့အချက်လက်တွေလည်းပါနေပါတယ်ခင်ဗျာဒီနေ့ထွက်လာတဲ့နိုင်ငံရေးပါတီများမှမုံတင်ရဲ့ဥပဒေအပေါ်မှာအင်္ဂလိပ်အနေနဲ့ဘယ်လိုများသဘောထားပါလဲခင်ဗျာဘယ်လိုမြင်ပါသလဲ
ကျွန်တော်တို့ကတော့ဒီဥပဒေအရမှတ်ပုံတင်လိုက်ရင်တင်ပြီးတာနဲ့အဲ့ဒီတစ်ဆယ်မှာပါတဲ့အတိုင်းပဲเนาะအချင်းကြထောင်ကြနေတဲ့လူတွေကိုထုတ်ပြရမယ်ထုတ်ရမယ်လို့သူကဥပဒေအရပြောတာမထုတ်ခဲ့ရင်လည်းပါတီကအဲ့ဒီမထုတ်တာထိန်ချလို့ဆိုပြီးတော့ပါတီကိုဖျက်မယ်ဒါကအရေးကြီးရဲ့ကြီးမားတဲ့အခက်အခဲတစ်ခုပေါ့ NLD အတွက်ဒုတိယတစ်ခုကကျွန်တော်တို့လုံးဝလက်မခံနိုင်တဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုပေါ်ဆောင်နိုင်မှုလုံးဝမဖြစ်နိုင်တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုတိတ်တိတ်စောင့်ရှောက်ရမယ်ဆိုတော့တော်တော်ကြီးမားတဲ့အခက်အခဲတွေပဲလေ
ဟုတ်ကဲ့ပါခင်ဗျာနောက်တစ်ချက်ကပေါ့ဗျာဒီအချိန်ကာလအတော်ကြာကြာပေါ့နော်ဒေါက်ဆန်းစုကြည်ပေါ်ဆစ်ဆိုးအကောင်းဆောင်တွေသဘောထားပြောင်းလာမလားဆိုပြီးတော့ကျွန်တော်တို့အဲစဉ်းစားမိတာဟိုပြောကြဆိုကြတာတွေရှိပါတယ်အဲအခုဒီနေ့ထွက်လာတဲ့ဥပဒေပေါ်အခြေခံပြီးပြောမယ်ဆိုရင်ညီမဆစ်ဆိုးအကောင်းဆောင်တွေရဲ့ဒေါက်ဆန်းစုကြည်ပေါ်မှာသဘောထားကဘယ်လိုရှိရလို့များအကယ်လို့သုံးသပ်မိပါလဲခင်ဗျာ
အာဒေါက်ဆန်းစုကြည်ကိုနိုင်ငံရေးအရသူတို့ကအလွန်စိုးရိမ်ပါတယ်အလွန်စိုးရိမ်လို့ဒေါက်ဆန်းစုကြည်ကိုဒီကောက်ပွဲအပြင်ကိုဟိုရောက်အောင်ဆောင်ရွက်ခြင်းလို့ကျွန်တော်တို့ဒီလိုပဲယူဆပါတယ
်နောက်တစ်ခုကပေါ့ဗျာအင်္ဂလိပ်ရဲ့အနေထားနဲ့ရည်တည်ချက်ကိုကျွန်တော်တို့သိထားပြီးဖြစ်ပါရဲ့ဒါပေမဲ့အများသားလည်းအောင်ကျွန်တော်မေးပြရစီခင်ဗျာဒေါ်ဆန်းစုကြည်နဲ့ NLD ပါတီခွဲပြီးတော့မြင်လို့ရနိုင်မရနိုင်နောက်ပြီးတော့အာခွဲကြောင်းလို့ရမရပေါ့ဗျာဟိုဒါလေးနည်းနည်းတော့ပြောပြပေးပါလားခင်ဗျာ
လုံးဝမြင်လို့မရပါဘူးကျွန်တော်တို့အရင်အတွင်းမှုဥလွင်ပြောခဲ့တဲ့စကားလိုပဲဟောတော့ဆန်းစုကြည်မပါပဲနဲ့ NLD ကဘာအဓိပ္ပာယ်မှမရှိဘူ
းဟုတ်ကဲ့ပါခင်ဗျာနောက်တစ်ချက်က90ပြည့်နှစ်ရွေးကောက်ပွဲမှာထုတ်ပြန်ခဲ့တဲ့ရွေးကောက်ပွဲဥပဒေပါတီမှတ်ပုံတင်ခြင်းဥပဒေနဲ့ဒီကနေ့စစ်ဆိုးကထုတ်ပြန်လိုက်တဲ့2010ရွေးကောက်ပွဲဥပဒေပြဋ္ဌာန်းချက်တွေဘလို့ဘလောက်ထိကွာခြားကွဲပြားပါလဲခင်ဗျာအငယ်လို့လေ့လာမိသလောက်ပေါ့လေ
အာ90ပြည့်နှစ်ဥပဒေနဲ့အများကြီးကွာကျွန်တော်အသေးစိတ်တော့ကျွန်တော်ရုပ်ပြမပြောနိုင်ဘူးကျွန်တော်အကုန်လုံးတော့ထုတ်ထားပြီးတာကျွန်တော်တို့90ခုနှစ်ကော်မရှင်ဥပဒေစဉ်ရိုးရိုးလေးပဲနော်အဲမှတ်ပုံတင်ခြင်းဥပဒေမှာလည်းရိုးရိုးပဲအခုမှတ်ပုံတင်ခြင်းဥပဒေမှာကိုအကြက်တဲအခက်ခဲတွေအများကြီးနောက်ပြီးတော့ဝန်ခံချက်တွေအဲ့ဒါတွေဒါတည်းကဟိုတုန်းကမပါဘူးရနောက်ပြီးတော့ကျွန်တော်တခုပြောချင်တာဒီနေ့မဟုတ်ဘူးနောက်နေ့တည်းစောင့်ကြည့်ဦးနောက်နေ့ကျရင်ဒီတဲ့ပုံမို့ပြီးတော့အခုနပြောတဲ့ဟိုတိုက်ရိုက်ကြတာတွေတွေ့ရမယ်လို့ကျွန်တော်တော့အဲ့လိုထင်နေ
နောက်တစ်ချက်ကဒီနေ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေဟာဒေါ်ဆန်းစုကြည်နာမည်မပါရွေးပွဲပေါ့နော်ဒေါ်ဆန်းစုကြည်နဲ့တိုက်ရိုက်ပတ်သက်နေပါတယ်ဆိုတော့ဒေါ်ဆန်းစုကြည်နဲ့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာအမျိုးသားပြန်လည်ရင်ကြားစီရေးပေါ့နော်ဘယ်လောက်ထိအရေးပါပါလဲခင်ဗျာ
ဟုတ်ကဲ့အမျိုးသားရင်ကြားစီရေးဆိုတာနော်ဟိုတိုင်းသူပြည်သားတွေအချင်းချင်းကြားတမရော်နဲ့ဒီသူအကြတိုင်းရင်းသားတွေနဲ့အကြမှာအကုန်လုံးညီညီညွတ်ညွတ်ဖြစ်ဖို့နော်အကုန်လုံးပြည်ပြည်လည်းလည်းညီညီနိုင်ဆောင်ရွက်နိုင်ဖို့အဲ့ဒါအမျိုးသားရင်ကြားစီရေးပဲအဲ့ဒီလိုအမျိုးသားရင်ကြားစီရေးကဒေါ်ဆန်းစုကြည်လို့ဒီသူအများကလည်းလက်ခံတယ်တိုင်းရင်းသားအများကလည်းလက်ခံတယ်လို့ယူဆရတဲ့ပုံကမျိုးမပါဘဲနဲ့အမျိုးသားရင်ကြားစီရေးဆိုတော့မဖြစ်နိုင်ဘူးလို့ကျွန်တော်တို့အဲ့ဒီလိုပဲယူဆ
ဟုတ်ကဲ့ခင်ဗျအဲ့နောက်တစ်ချက်ကပေါ့ဗျာမြန်မာနိုင်ငံရဲ့နိုင်ငံရေးမှာပေါ့ဗျာဒါအတိတ်ပြစ်ဆုံးပါအနာကကာလ3ပါးမှာအဒေါ်ဆန်းစုကြည်ဟာဘလောက်ထိအရေးပါတဲ့ပုဂ္ဂိုလ်ဖြစ်ကျွန်တော်တို့ထည့်သွင်းစဉ်းစားသင့်တယ်လို့အင်္ဂလိပ်ယူဆပါတယ်အင်္ဂလိပ်မြင်ပါတယ်ခင်ဗျာ
ဒေါ်အောင်ဆန်းစုကြည်ကနော်တိုင်းရင်းသားစီးလုံးညီညွတ်ရေးအတွက်မရှိမဖြစ်လိုအပ်တဲ့ခေါင်းဆောင်တစ်ဦးပါဒေါ်အောင်ဆန်းစုကြည်ပါမှသာတိုင်းရင်းသားစီးလုံးညီညွတ်ရေးအမှန်တကယ်စီးလုံးညီညွတ်ရေးရှိမယ်လို့ကျွန်တော်တို့ဒီတိုင်းပဲယူဆပါတယ်တော်အောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍကဒီမကြမတင်အချိန်မှာဆိုလို့ရှိရင်အခုလိုတပတ်သက်ပြိနေတာကိုလည်းခံရတဲ့အခြေအနေမျိုးမှာပြည်သူလူထုနဲ့တော်အောင်ဆန်းစုကြည်တသားတည်းဖြစ်သွားအောင်ဆောင်ရွက်နိုင်ဖို့အဓိကအရေးကြီးဆုံးပဲပြည်သူလူထုနဲ့တသားတည်းဖြစ်သွားလို့ရှိရင်ကျန်တဲ့အရာရာတွေကိုလွှမ်းမိုးသွားနိုင်တယ်လို့ကျွန်တော်ဒီလိုပဲယူတယ
်။နောက်ဆုံးချက်ကအခုဥပဒေမှာဖော်ပြထားတာကဒီပါတီတွေမှတ်ပုံတင်ရမယ့်ကာလကရက်60လို့ဖော်ပြထားပါတယ်ဆိုတဲ့အခါကျတော့ NLD ပါတီနဲ့မကြခင်ရက်ပိုင်းအတွင်းမှာပြောလို့ရသလောက်ဗာရီများလုံဆောင်မှုရှိပါလေခင်ဗျာ
လောလောဆယ်တော့ကျွန်တော်တို့အဲပါတီမှတ်ပုံတင်မယ်မတင်ဘူးဆိုတာကျွန်တော်တို့အဆုံးပြမကြည့်ပါသေးပါဘူးကျွန်တော်တို့အခုအကျိုးပြောဆိုဆွေးနွေးချက်တွေအရဆိုရင်တော့ဒါဒေါ်အောင်ဆန်းစုကြည်အပါအဝင် NLD များ CEC များတီးကြအစည်းအဝေးတစ်ခုကျင်းပနိုင်ဖို့စူးစမ်းဖို့ကျွန်တော်တို့အဲ့လိုစဉ်းစားထားပါတယ်
ဟုတ်ကဲ့ပါခင်ဗျာအခုလိုဖြည့်ကြပေးရကျေးဇူးတင်ပါတယ်ခင်ဗျာ